မင်္ဂလာညနေခင်းပါရှင် VOA American တန်ရက်2015ခုနှစ် April 30ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှာစင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးမှာပါ။ရဲကထိမ့်သိမ်းထားရှင်တိတ်ဆုံးခဲ့ရတဲ့လူငယ်နဲ့ပတ်သက်ပြီးဘယ်ဒီမိုမှာမနေ့ကဆန္ဒပြမှုတွေကတော့ငင်းငင်းချမ်းချမ်းပဲပြီးဆုံးသွားပါလေ။ဒီကနေ့ပြည်သူ့အလှတော်ဥက္ကဋ္ဌသူရဦးရွှေမန်းဟာ Washington DC ကိုလာရောက်မှာပါ။ဒီ American Key စင်တွင်မှမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခွန်ညွေ။
ကောင်းပါပြီရှင်အခုညနေခင်းသတင်းလွှာတွေပထမနိုင်ငံတကာသတင်းလွှာတွေကအမေရိကန်ရဂျပန်ဝန်ကြီးချုပ်ရဲ့ခီးစဉ်တွင်အမေရိကန်လွှတ်တော်မှနှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုအသာပေးပြောကြားခဲ့တာကိုပြောပြပေးသွားဖို့ရှိပါတယ်။တခါမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာဆိုရင်တော့တာယာဝတီတရားရုံးမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြခဲ့ကြရင်ထိမ့်သိမ်းခံထားရတဲ့တပိတ်ကြောင်သားတွေကိုဒီဂျုံထုတ်တဲ့အချိန်မှာဘာတွေဆောင်ရွက်နိုင်ခဲ့ပါသလဲ။
နောက်ကအဝေးရင်းတဲ့ကြောင်သား73ယောက်နဲ့ဒီအသက်မပြည့်သေးတဲ့ကလေးတုံးရောက်တဲ့ကျွန်တော်တို့အားမကလျှောက်တာဖြတ်ပြီးပါလေအဲ့ဒါတော့စနေနေ့မှာကျွန်တော်တို့
တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးရဲ့ပြောပြချက်နဲ့အတူဒီနောက်သတင်းလွှာတစ်ခုမှာတော့ထိုင်းနိုင်ငံခိုတောင်ကျွန်းမှာကဘာလှည့်ခီးတဲ့နှစ်ဦးအသက်ခံရမှုမှာတရားခံဖြစ်သတ်မှတ်ခံထားရတဲ့မြန်မာအလုသမားနှစ်ဦးကိုတရားရုံးထုတ်စစ်ဆေးတဲ့အခြေအနေကိုလည်းသိကြရပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်။ရဲကထိမ့်သိမ်းထားစဉ်လူငယ်လူမဲအမျိုးသားတဦးတေဆုံးခဲ့တာနဲ့ပတ်သက်ပြီးဘယ်ဒီမိုးမျိုးမှာဆန္ဒပြမှုတွေထပ်ပြီးလုပ်ခဲ့ကြပေမဲ့ဒီဗုဒ္ဓဘူးနဲ့ဆန္ဒပြပွဲကတော့ငင်းငင်းချမ်းချမ်းပဲပြီးဆုံးသွားပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့နောက်မှာမြို့ကန်တွေအတွက်ညမထွက်ရအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်အရည10နာရီမထိုးခင်အိမ်ပြန်ကြဖို့ဘယ်ဒီမိုးအပါဝင်ဒေတာရင်းကိုစားပြုလွှတ်တော်မှအလီယာကမ်မင်းစ်နဲ့တကွမြို့မိမြို့ဖာတွေကဆန္ဒပြသူတွေကိုနှိုးဆော်ခဲ့ပါတယ်။ဆန္ဒပြသူ1000ကျော်လောက်ဟာဘယ်ဒီမိုးဘူတာယုံကြီးကနေမြို့လယ်ကိုဖြတ်ပြီးမြို့တော်ခန့်မကိုခြိတက်ခဲ့ကြတာဖြစ်ပြီးဒီဆန္ဒပြပွဲဟာအတော့ကိုငြင်းငြင်းချမ်းချမ်းရှိပါတယ်လို့ဘယ်ဒီမိုးရဲကော်မရှင်နာမင်းကြီးကပြောပါတယ်။အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့ဇာပနပြုလုပ်ခဲ့တဲ့နောက်ပိုင်းဆန္ဒပြသူတွေကဈေးဆိုင်တွေကားတွေမိရှို့တာနဲ့ဈေးဆိုင်ကြီးတွေမှာလူရဲမှုတွေဖြစ်ပွားခဲ့တာကြောင့်တနင်္လာနေ့ကစပြီးအရေးပေါ်အခြေအနေကြေညာခဲ့ရတဲ့ဘယ်ဒီမိုးမြို့ရဲ့အခြေအနေဟာအခုတော့တဖြည်းဖြည်းနဲ့ပုံမှန်ပြန်ပြီးဖြစ်လာနေပါပြီ။ဘတ်စကားတွေမြို့ပတ်ရထားတွေမှာလူတွေပုံမှန်အတိုင်းပြည့်ကျန်နေပြီးစာတင်ကျောင်းတွေလည်းပြန်ပြီးဖွင့်လှစ်ခဲ့တယ်လို့ဘယ်ဒီမိုးမြို့ကနာမည်ကြီးတန်ဆောင်တီးဝိုင်းအဖွဲ့ဟာလည်းအပြစ်မှာအခမဲ့ဖြိုပြီးပေးခဲ့ပါတယ်။ဒါပေမဲ့ဘယ်ဒီမိုးမြို့ကန်ဘေ့စ်ဘောအသင်းဖြစ်တဲ့Orioles နဲ့ Chicago White Sox အသင်းတို့ရဲ့ဗိုလ်တပ်ဖူးနေကစားပွဲကိုတော့ပရိသတ်တွေဝင်ပြီးကြိရှုအောက်ပေးခွင့်မရခဲ့ပါဘူး။ရဲတွေကမြို့နှံမှာလုံခြုံရေးတာဝန်ယူနေရတာမို့ဒီပွဲအတွက်လုံခြုံရေးအပြည့်မပေးနိုင်တာကြောင့်လို့ဆိုပါတယ်။ဗိုလ်တပ်ဖူးနေကဘယ်ဒီမိုးအပြင် Washington DC, Boston နဲ့ New York မြို့ကြီးတွေမှာလည်းဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီး New York က Manhattan က Union Square မှာလမ်းတွေကိုပိတ်ဆို့ပြီးဆန္ဒပြသူ60လောက်ကိုတော့ရဲတွေကဖမ်းဆီးသွားခဲ့ပါတယ်။
ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံရဲ့လှုပ်ရက်နဲ့ပတ်သက်လို့အတော်ကိုစိတ်မကောင်းဖြစ်ရကြောင်းအမေရိကန်ကွန်ဂရက်လွှတ်တော်ကိုပြောကြားတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မိခွန်းကိုကြိုဆိုတယ်လို့အမေရိကန်ဒုသမရဂျိုးဘိုင်ဒန်ကမနေ့ကပြောဆိုပါတယ်။မစ္စတာအာဘေဟာကြီးကျယ်တဲ့လှုပ်ရက်ကိုလှုပ်ပြနိုင်ခဲ့တယ်လို့သူ့ရဲ့ထုတ်ပေါ်ပြောဆိုချက်တွေဟာအင်မတန်ကိုမှပညာသားပါတာတွေ့ရကြောင်းဂျိုးဘိုင်ဒန်ကချီးကျူးလိုက်ပါတယ်။အာရှအိမ်ကြီးချင်းနိုင်ငံတွေပေါ်ဂျပန်ကကိုကျင်းစာမိတယ်ဆိုတဲ့မစ္စတာအာဘေရဲ့ပြောဆိုချက်ကိုသူအကြိုက်ဆုံးဖြစ်ကြောင်းလဲဂျိုးဘိုင်ဒန်ကပြောပါတယ်။အထူးသဖြင့်တရုတ်တောင်ကိုရီးယားနိုင်ငံတွေနဲ့သမိုင်းဆိုင်ရာအငင်းပွားနေရတဲ့တိမ်မွေးတဲ့ကိစ္စတွေကိုရည်ညွှန်းပြောဆိုသွားတာပါ။အာရှမှာတရုတ်နိုင်ငံဩဇာအာဏာကြီးထွားလာနေချိန်မှာပဲကမ္ဘာလုံးဆိုင်ရာလူညုံရေးခန္ဓာအတွက်ဂျပန်ကဘယ်လိုရည်တည်သွားမလဲဆိုတာကိုမစ္စတာအာဘေမနေ့ကကြေညာသွားပါတယ်။ကမ္ဘာစစ်ဒုတိယကမ္ဘာစစ်တုန်းကအာရှနိုင်ငံသားတွေခံစားကြရတဲ့ဂျပန်ရဲ့လှုပ်ရက်တွေနဲ့ပတ်သက်လို့ဂျပန်ကရှောင်ဖဲနေမှာမဟုတ်ကြောင်းနဲ့အရင်ကလူတွေရဲ့လှုပ်ရက်ကိုပဲဆက်ကြည့်နေမယ်အစားသူ့ရဲ့တောင်းပန်မှုကိုလက်ခံကြဖို့မစ္စတာအာဘေကတောင်းဆိုသွားပါတယ်။
Ukraine ပြည်ပကအတွက်နိုင်ငံရေးရဖြည့်ရှားဖို့လှုပ်ဆောင်မှုတွေနဲ့စီးရေးအရပအဝင်ပတ်သက်မှုတွေကိုအချိန်လျှော့ဖို့တောင်းဆိုတဲ့အချက်တွေပါဝင်တဲ့ Minsk သဘောတူညီမှုကိုရုရှားတို့ဘက်ကလိုက်နာဖို့ဆန္ဒရှိတဲ့အပေါ်မှာကျင်းနဲ့အားရမိကြောင်း American သမ္မတဟောင်း Jimmy Carter ကပြောဆိုလိုက်ပါတယ်။ Moscow မှာရုရှားသမ္မတ Vladimir Putin နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Mr. Kofi Annan အပါအဝင်ကမ္ဘာခေါင်းဆောင်တွေရဲ့နှစ်နာရီခွဲကြာတွေ့ဆုံဆွေးနွေးမှုအပြီးမှာမနေ့ကအခုလိုပြောဆိုခဲ့တာပါ။ရုရှားဘက်ကစိတ်ရင်းမှန်နဲ့ဒီလိုလှုပ်ဆောင်ခြင်းနဲ့ဆိုတာအတွက်တန်တရားရှိစရာမလိုသလိုလုံးဝလည်းတန်တရားမရှိကြောင်းပြောကြားခဲ့တာပါ။ Ukraine နဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုအပြေရှားဖို့အတွက်ဆိုရင် Minsk သဘောတူညီချက်ကိုရုရှားဘက်ကနေလိုက်နာလှုပ်ဆောင်ဖို့လိုတယ်လို့လည်း Mr. Carter ကပြောပါတယ်။ပြင်သစ် Germany, Russia, Ukraine နဲ့ရုရှားလိုလားတဲ့ခွတ်ထွက်ရေးတပုံတွေကြားမှာသဘောဖက်ဗျူရီလာတုန်းကဒီ Minsk သဘောတူညီမှုအမှတ်နှစ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ Ukraine နိုင်ငံတဲကပဋိပက္ခတွေကိုရေရှည်ခံပြီးတရားဝင်ဖြစ်တဲ့နိုင်ငံရေးရအဖြေရှာနိုင်ဖို့ကိုရည်ရွယ်ပြီးအပြစ်ခတ်ရဲဆဲဖို့အပြင်နိုင်ငံခြားသားတပ်ဖွဲ့တွေအနေနဲ့လက်နက်ကြီးတွေကိုရုတ်သိမ်းပေးဖို့ Minsk သဘောတူညီချက်ထဲမှာထည့်သွင်းရေးသားထားတာဖြစ်ပါတယ်။
အီရန်နိုင်ငံအကျဉ်းထောင်တွင်ထိန်းသိမ်းခံရတဲ့သတင်းတောက်တူအပေါ်ဆွဲချက်တင်ထားတဲ့တရှိုးလုံးမှုအပါအဝင်အမှုတော်တော်များများဟာအခြေအမြစ်ခံခံမာမာမရှိပဲတမင်းလီဆဲလှုပ်ကြံထားမှုတွေပဲဖြစ်တယ်လို့ Washington Post သတင်းစာကြီးရဲ့အမှုဆောင်အယ်ဒီတာကပြောဆိုလိုက်ပါတယ် Washington Post သတင်းတောက် Jason Razian ဟာအပြစ်မရှိတဲ့လူကောင်းတူဖြစ်ပြီးအခြားလူတွေလိုသူ့မှာလည်းလွတ်လပ်ခွင့်ရသင့်တယ်လို့ Washington Post အယ်ဒီတာ Martin Barum က VOA ပါရှန်ဌာနနဲ့တီးသန့်အင်တာဗျူးမှာပြောဆိုသွားတာပါကြည်လေတဲ့အမှုနဲ့ရင်ဆိုင်နေရတဲ့သတင်းတော့ Razarian ကိုတရားရုံးကနေလွှတ်ပေးလိုက်မယ်လို့မျှော်လင့်ထားပြီးတရားရုံးမှာတော့သူဟာအမှုကိုရင်ဆိုင်ရမှာဖြစ်ကြောင်းအီရန်နိုင်ငံသားရေးဝန်ကြီး Mohammad Javed Zarif ကပြောဆိုပါတယ် Razarian ကိုလွန်ခဲ့တဲ့ကုလလောက်ကသူဇနီးသတင်းတော့နဲ့အတူဖမ်းဆီးမိခဲ့တာဖြစ်ပြီးသူဇနီးကိုတော့ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ် Obama အစိုးရကရော Washington Post ကပါလူသားချင်းစာနာမှုအရသူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်
UAE ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာ Washington DC ကိုရောက်ရှိနေစဉ်တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဒုတိယနိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ American နိုင်ငံခြားရေးဌာနကပြောကြားလိုက်ပါတယ်။ American အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာ American ပြည်တော်စုကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိမှာဖြစ်ပြီးလွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။သူရဦးရွှေမန်းဟာမြန်မာနိုင်ငံရွေးကောက်ပွဲမှာသမ္မတလောင်းဖြစ်နေဝင်ရောက်ရွေးခံဖို့အလားအလာရှိသူလည်းဖြစ်ပါတယ်။သူရဦးရွှေမန်းဟာတနင်္လာနေ့မှာဒုတိယနိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဖို့ရှိတယ်လို့လည်း American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်တောက်ကြနေ့မှာတော့သူရဦးရွှေမန်းဟာကာနေဂျီနိုင်ငံတကာငြိမ်းချမ်းရေးသိပ္ပံမှာမိန့်ခွန်းပြောကြားဖို့လည်းရှိပါတယ်။ဒီခေတ်စဉ်အတွင်း American လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမယ့်အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာစတဲ့ကိစ္စရပ်တွေကိုအဓိကအားယုံစိုက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌက VOE ကိုပြောဆိုခဲ့ပါတယ်
။ဒီဘောနိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်တန်းကြောင့်တိဆုံးသူအရေအတွက် 9,500 နီးပါးရှိသွားပြီလို့အစိုးရအရာရှိတွေကဒီကနေ့မှပဲပြောဆိုပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာအပြည့်အစည်းပုံတွေကြားကပြိနေသူတွေကိုကယ်ဆယ်ဖို့လုပ်နေကြတယ်လို့လူမှုကူညီရေးအဖွဲ့တွေကလည်းအကူအညီပစ္စည်းတွေကိုဖြန့်ဝေပေးနိုင်အောင်ကြိုးစားနေကြပါတယ်။မြို့တော်ကတ်မန်ဒူမှာတော့ဆယ်ကျော်တက်ရွယ်ကလေးငယ်တူဦးကို9.8ပြင်းအားငလျင်လှုပ်ပြီး9ရက်အကြာမှာအပြိုပြက်ပုံအောက်ကအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကသူ့ကိုကယ်ထုတ်လာချိန်မှာလူအုပ်ကြီးကဝိုင်းဝန်းဩဘာပေးခဲ့ကြပါတယ်။ VOA သတင်းတော်စတီဗ်ဟာမန်ကကတ်မန်ဒူမြို့အရှိမြောက်ဖက်မာဂျီဂါွန်ရွာကိုတွားရောက်ခဲ့ပြီးရွာသားတွေဟာသူ့ရဲ့အဆောက်အုံတွေနဲ့ခြံမွေးတိရစ္ဆာန်တွေကိုလည်းဆုံးရှုံးခဲ့ရတဲ့အပြင်အကူအညီတွေလည်းသိမ်းမရကြဘူးလို့သူ့ကိုပြောကြောင်းပြောဆိုပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလူသားချင်းကူညီမှုဆိုင်ရာအကြီးအကဲဗာရီအမော့စ်ကလည်းနီပေါ်ကိုကယ်ဆယ်ရေးလုပ်ငန်းတွေအတွက်၃ရက်တာခီးစဉ်အဖြစ်ဒီကနေ့ရောက်လာဖို့ရှိနေပါတယ်။ဒီ လာဟာလတာပြင်းနဲ့မှနေကြတဲ့လူပေါင်း၅သိန်းအတွက်ဆေးနဲ့အစားအသောက်တွေအပြင်ဆင်းလောက်ကင်ချက်တွေကိုထောက်ပံ့ပေးဖို့အလှငွေ415တန်းထည့်ဝင်ဖို့ကုလသမဂ္ဂကဗဟုသုတနည်းရပဲတောင်းဆိုလိုက်ပါတယ်။ငလျင်ကျောက်အိမ်ပေါင်း9000လောက်နဲ့အခြားအဆောက်အုံပေါင်း5သိန်းတက်မနေပျက်စီးသွားခဲ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။တရပြင်မနေ့ကအမေရိကန်သမ္မတဘာရက်အိုဘားမားကနီပေါ်ဝန်ကြီးချုပ်နဲ့တယ်လီဖုန်းပြောဆိုခဲ့ပြီးလက်တလောလိုအပ်နေတဲ့ကူညီကယ်ဆယ်ရေးအတွက်နဲ့ပြန်လည်နလန်ထဖို့လုပ်ငန်းစဉ်တွေအတွက်အလွန်ငွေပေါင်း10သန်းကျော်ထည့်ဝင်သွားမယ်လို့ကတိပေးပြောကြပါတယ်
။ဗီယက်နမ်နိုင်ငံမှာတောင်ရောက်ပြန်လည်ပေါင်းစီးပြီးကွန်မြူနစ်တွေအုပ်ချုပ်နိုင်ခဲ့တာနဲ့ဗီယက်နမ်စစ်ပွဲကြီးပြီးဆုံးခဲ့တဲ့နှစ်40ပြည့်အထိမ်းအမှတ်ပွဲကျင်းပနေပါတယ်။စစ်ပွဲကြီးအဆုံးသတ်ရှိခဲ့တဲ့စစ်တပ်ရဲ့အောင်ပွဲဖြစ်လဲစီးပြအခမ်းအနားကိုဒီကနေ့ဂျက်တပရီနေမှာကျင်းပခဲ့တာဖြစ်ပြီးဗီယက်နမ်စစ်တပ်နဲ့စစ်ပြန်တွေအပြင်လူထုပါပါဝင်တဲ့ထောင်နဲ့ချီတဲ့သူတွေဟာအလံတွေဝှေ့ယမ်းပြီးဟိုချီမင်းမြို့လည်းကိုခြိတက်ခဲ့ကြတာဖြစ်ပါတယ်။ဒီစီးပြအခမ်းအနားဟာ1985ခုနှစ်ဧပြီလ30ရက်နေ့ကမြောက်ဗီယက်နမ်ဘက်ကတန်ချက်ကကားတွေတောင်ဗီယက်နမ်မြို့တော်ဆိုင်ကုန်းကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တဲ့အထိတ်မှတ်လည်းဖြစ်ပါတယ်။ဒါအပြင်မြောက်ဗီယက်နမ်အစိုးရရဲ့ပြင်သစ်အပြင်အမေရိကန်နဲ့ပါဆက်ပြီးဆယ်စုနှစ်နဲ့ချီပြီးတော့ဖြစ်ပွားခဲ့တဲ့စစ်ပွဲအဆုံးသတ်သွားတဲ့အထိတ်မှတ်လည်းဖြစ်ပါတယ်။ဒီစစ်ပွဲအတွင်းအမေရိကန်စစ်သား58,000တေဆုံးခဲ့ရတယ်လို့ဗီယက်နမ်နိုင်ငံသား4သန်းလောက်လည်းတေဆုံးခဲ့ရတာပါ။အဲ့ဒီချိန်ကမြောက်ဗီယက်နမ်ဘက်ကကွန်မြူနစ်တွေတောင်ဗီယက်နမ်ဘက်ကိုဝင်မလာအောင်တောင်ဗီယက်နမ်ဘက်ကနဲ့အမေရိကန်ကဝင်ရောက်အကူအညီပေးခဲ့တာဖြစ်ပြီးဆိုင်ကုံကျသွားပြီးမကြခင်မှာပဲအမေရိကန်တပ်တွေကိုပြန်ပြီးရုပ်သိမ်းခဲ့တာလည်းဖြစ်ပါတယ်။
ဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီကိုအနိုင်ရခဲ့တဲ့ရုရှားနိုင်ငံရဲ့အနည်း90မြောက်အောင်ပွဲနေ့အခမ်းအနားကိုတက်ရောက်မဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းရဲ့ခရီးစဉ်ကိုဖျက်သိမ်းလိုက်ကြောင်းရုရှားနိုင်ငံကကြေညာလိုက်ပါတယ်။ပျုံယမ်းမြို့မှာပဲသူနေဖို့ဆုံးဖြတ်တယ်လို့ခင်ဂျွန်အွန်းရဲ့သတင်းစကားကိုတန်တမန်နီလန်အရာသူတို့ရရှိခဲ့ကြောင်းရုရှားအစိုးရပြောခွင့်ရသူကဒီကနေ့ပြောပါတယ်။ရုရှားခရီးစဉ်ဟာခင်ဂျွန်အွန်းအနာရလာပြီးနောက်ပိုင်းသူ့ရဲ့ပထမဦးဆုံးခရီးစဉ်လည်းဖြစ်ပါတယ်။အတိအကျထုတ်မပြောနိုင်တဲ့မြောက်ကိုရီးယားပြည်တွင်းရေးကိစ္စတွေကြောင့်ခင်ဂျွန်အွန်းရဲ့ခရီးစဉ်ဖျက်သိမ်းရတာဖြစ်တယ်လို့ရုရှားပြောခွင့်ရမစ္စတာပက်စကော့ဖ်ကပြောကြားလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါ။အခုဒီနိုင်ငံတကာသတင်းဆောင်ပါတွေထဲကနေပြီးတော့ဂျပန်ဝန်ကြီးချုပ်ရဲ့အမေရိကန်ခရီးစဉ်နဲ့စာပါရစီရှင်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်အထက်နယ်အောက်လွှတ်တော်နှစ်ရက်ရှေ့မှောက်မှာပထမဆုံးမိန့်ခွန်းပြောကြားတဲ့ဂျပန်ခေါင်းဆောင်ပဲဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးကိုမစ္စတာအာဘေကမိမောင်းထိုးပြခဲ့သလိုပစိဖိတ်ဒေသကုန်သွယ်ရေးသဘောတူစာချုပ်အစိုးပြုချက်ကိုထောက်ခံကြောင်းလည်းပြောခဲ့ပါတယ်။ဒါပေမဲ့တချို့အာရှနယ်ပါအမေရိကန်လွှတ်တော်အမတ်တွေကတော့ဂျပန်တွေဟာဒီဒုတိယကမ္ဘာစစ်အတွင်းအာရှနိုင်ငံတွေကအမျိုးသမီးတွေအပေါ်မတရားပြုကျင့်ခဲ့တဲ့ကိစ္စဝင်ချတောင်းပန်နေမရှိတဲ့အပေါ်မှာတော့စိတ်ပျက်ခဲ့ကြပါတယ်။ Capital လွှတ်တော်ဆာအူရှီယာကနေပြီးတော့ဆန်ဒီစိန့်ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်
။ Mr. Speaker
ဂျပန်ဝန်ကြီးချုပ်ဆင်ဆိုအာဘေကွန်ဂရက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကတမိုင်းဝင်မိကုံပြောဖို့ရောက်လာခဲ့တာပါ။သူမိကုံးမတိုင်ခင်ဝါရှင်တန်မြို့တော်မှာရှိတဲ့ဒုတိယကမ္ဘာစစ်အတွင်းကြဆုံးသူတွေအတွက်အောက်မေ့ပွဲအထိမ်းအမှတ်နေရာကိုသူသွားရောက်ခဲ့တဲ့အကြောင်းနဲ့အတူလွန်ခဲ့တဲ့အနှစ်90ကကြဆုံးခဲ့သူတွေအတွက်ဝန်ထမ်းရတဲ့အကြောင်းပြောသွားပါတယ
် I offer with profound respect
ဒုတိယကမ္ဘာစစ်ကြီးအတွင်းတည်ဆုံးခဲ့ရတဲ့အမေရိကန်ပြည်သူတွေအားလုံးအတွက်ဝန်ထမ်းစိတ်မကောင်းဖြစ်ရတယ်ဆိုတာကိုတကယ့်ကိုလေးလေးနက်နက်ပြောပြရစီ
ဒါပေမဲ့အဲ့ဒီကာလတွေတုန်းကအာရှကအမျိုးသမီးနဲ့မိန်းကလေးငယ်2သိန်းလောက်ကိုဂျပန်စစ်တပ်ကလိမ်ပိုင်းဆိုင်ရာကျုံပြူဆက်ဆံခဲ့တဲ့အပေါ်မှာတော့မစ္စတာအာဘေကတောင်းပန်ပြောဆိုခြင်းမရှိခဲ့ပါဘူး။သူ့အရင်ဂျပန်ဝန်ကြီးချုပ်တွေထုတ်ပေါ်ပြောဆိုခဲ့ကြသလိုပဲဒီကိစ္စအတွက်စိတ်မကောင်းဖြစ်ရတဲ့ဆိုတာလောက်ပဲပြောသွားတာပါ။အမျိုးသမီးတွေကိုအကာအကွယ်ပေးဖို့နဲ့သူတို့အတွက်အပြောင်းအလဲတွေကိုဖော်ဆောင်ပေးသွားမယ်အကြောင်းမစ္စတာအာဘေကကတိပြုပြောကြားသွားပါတယ်
။ We are changing some of our old
အမျိုးသမီးတွေသူတို့ဘဝအတွက်သူတို့ကိုယ်တိုင်ပို့ပြီးတော့ပါဝင်ဆုံးဖြတ်လှုပ်ဆောင်လာနိုင်အောင်လို့စွမ်းရည်တွေမြင့်တက်လာဖို့အတွက်ကျွန်တော်တို့ရဲ့အကျင့်ဟောင်းတွေကိုပြောင်းလဲပြစ်နေပါတယ်
။ဒီမိုကရက်လွှတ်တော်အမတ်တချို့ကတော့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေအတွက်မစ္စတာအာဘေတောင်းပန်ခြင်းမရှိခဲ့တဲ့အပေါ်မှာစိတ်ပြက်လက်ပြက်ဖြစ်ကြပါတယ်။ဒီမိုကရက်အောက်လွှတ်တော်အမတ်မိုက်ခ်ဟွန်တာကမစ္စတာအာဘေအနေနဲ့မှတ်ကဲတဲ့ခေါင်းဆောင်မှုကိုဖော်ပြနိုင်တဲ့အခွင့်အလမ်းတစ်ရပ်ကိုဆုံးရှုံးခံလိုက်တာပဲလို့ပြောပါတယ
်။ He did talk about Japan and the
Japan နိုင်ငံအကြောင်းဂျပန်တို့ရဲ့အကျင့်စရိုက်ဟောင်းတချို့ကိုပြောင်းလဲနိုင်အောင်အားထုတ်ကြိုးပမ်းနေတယ်ဆိုတာတွေကိုတော့သူကပြောပါတယ် ဒါပေမဲ့ဂျပန်စစ်တပ်သမိုင်းနဲ့ဆက်ဆက်နေတဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြန်ပေးဆွဲဖမ်းဆီးပြီးလိန်ကျေးကျုံအဖြစ်ခိုင်းစေခဲ့တဲ့ကိစ္စတွေကိုတော့သူကရှောင်ပြီးပြောသွားတယ်လေ
စစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ယန်ဆူးလီကတော့လွတ်တော်အပြစ်ပတ်မှာမစ္စတာအာဘေကိုလာရောက်ကန့်ကွက်ဆန္ဒပြခဲ့ပါတယ်
ခုစရဆာဝရဟာစမကြောက်ခင်းတဲ့ကအဘေက
မစ္စတာအာဘေးကိုတွေ့ဖို့ကျမဒီကိုလာခဲ့တာပါသူကအမျိုးသမီးတွေလိန်ကျေးကျုံပြုခန်းတဲ့ကိစ္စကိုဝန်မခံဘူးဒါပေမဲ့ကျမကိုယ်တိုင်အဲ့ဒီလိုခံစားခဲ့ရတဲ့သူပါဂျပန်စစ်သားတွေရဲ့အတင်းအဓမ္မလိန်ကျုံပြုတာကိုကျမခံခဲ့ရတယ်ဆိုတာကိုသူသိအောင်ကျမလာခဲ့တာပါအ
သာကရေးရာတွေကိုပြောဆိုရမှာတော့မစ္စတာအာဘေးကအမေရိကန်နဲ့ဂျပန်နှစ်နိုင်ငံအကြားပစိဖိတ်ဒေသကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အပြည့်အစုံချုပ်ဆိုနိုင်အောင်ကြိုးပမ်းသွားဖို့ပြောကြားသွားပါတယ်
။ Hope for the future. Ladies and gentlemen, the finest
American ပြည်တော်စုရဲ့အကောင်းဆုံးအရေးချင်းတစ်ခုကကမ္ဘာကြီးကိုမျှော်လင့်ချက်တွေပေးနိုင်ခဲ့တာအခုလည်းပဲပေးနေတာအမြဲတမ်းလည်းဆက်ပြီးတော့ပေးသွားနိုင်တာပဲဖြစ်ပါတယ်။
Republican အောက်လွှတ်တော်ဥက္ကဋ္ဌဂျူပေနာနဲ့တခြားလွှတ်တော်အမတ်တွေကတော့ Mr. Abe ရဲ့မိကုံးကိုချီးကျူးကုန်ပြုခဲ့ကြပြီးဒါဟာတနက်ကစလုံးကလေးထားချစ်သုံးတဲ့စက်တန်ဘိုးတွေနဲ့ရည်မှန်းချက်တွေကိုအခြေခံတဲ့အနာဂတ်ကိုဖော်ပြတာဖြစ်တယ်လို့ပြောဆိုကြပါရရှင
်ဂျပန်ဝန်ကြီးချုပ်ရဲ့ American ခီးစဉ်ကြောင့်မက်ကင်ဖြူထွေးပြောပြသွားခဲ့တာပါမကြခင်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင်
ဂျပန်ဆူအလက်ထမှာပထမဆုံးအကြိမ်ဖြစ်တဲ့ထူးထူးရွေးကောက်ပွဲတွေကိုခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာနာဘယ်နေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲ။အခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာမိမြန်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကနေပြီးတော့တာယာဝတီအချင်းထောင်မှာထိမ့်သိမ့်ခံထားရတဲ့ပညာရေးသပိတ်ကျောင်းသားတွေကိုရုံးထုတ်ဆစ်ဆီးခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ။တရားဝရီကျင်းထောင်မှာဖမ်းဆီးထိန်သိမ်းခံထားရတဲ့ကျောင်းသား80ကျော်ရဲ့အမှုကတော့နောက်ထပ်လနဲ့ချီကြာမြင့်အောင်မယ်လို့ရှင်တွေကပြောပါတယ်။ဒီကနေ့မှာတော့ဖမ်းဆီးခံကျောင်းသားတွေကိုတရားဝရီရုံးမှာရုံးထုတ်ခဲ့တာမှာအဖမ်းမခံဘဲထွက်ပြေးနေတဲ့ကျောင်းသား3ယောက်ကိုအမှုကနေပိတ်သိမ်းလိုက်တယ်လို့တချို့ကတော့အာမခံနဲ့လွတ်ပြေးခဲ့ပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးစန္ဒပြကျောင်းသားတွေရဲ့ထောင်တွင်းအခြေအနေနဲ့အမှုသွားအမှုလွှာအခြေအနေရရကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးတောင်းဆိုဆန္ဒပြပွဲအကြမ်းဖက်ဖြိုးခွင်းခံရပြီးတာယာဝတီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသား82ဦးတို့ကိုဒီကနေ့တာယာဝတီတရားရုံးကိုရုံးပြောင်းပြီးတော့ရုံးထုတ်ခဲ့ပါတယ်။ဒီကနေ့မှာတော့ဝရမ်းပြေးကျောင်းသား3ဦးတို့ကိုအမှုပိတ်သိမ်းတာအပါအဝင်ရှင့်နေပါဝါပြန်တင်တာတွေလုပ်ခဲ့ရတယ်လို့ကျောင်းသားတွေအတွက်ရှင့်နေရှေ့ရအဆောင်ရွက်ပေးနေသူတရားလွှတ်တော်ရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်။ဒီ
မှာတရားခံအပြည့်ပေါ့တို့ပြည့်ပြီးသတ်မှတ်ထားတာကကျွန်တော်ကိုကြောက်ကိုရေကိုမြတ်သူရေကိုလင်းတနိုင်အဲ့ဒီ၃ယောက်နဲ့ပတ်သက်ပြီးတော့ရှားဖွေလို့မတွေ့ရှိနိုင်တော့ဘူးဆိုတော့မှန်နီတက်တွေခေါ်ရတယ်ကျွန်တော်တရားရင်းထုံးကြရင်အဲ့ဒီတက်တွေဆစ်ဆေးပြီးတော့သူတို့အပြည့်မနဲ့ဟုတ်ပိတ်ခဲ့တာပေါ့ပိတ်ပြီးမှကျွန်တော်တို့ဒါမဲ့ဒီမေလ7ရက်နေ့မှာကျွန်တော်ဒီမှာပြည်မှုကြီးကိုစတင်ဆစ်ဆေးမှာတရားလို့စစ်မှာဖြစ်ပါတယ်ရဲမှုကုန်းကိုစစ်တာဟိုဒါယရီမျိုးနဲ့တရားရင်းမှာဂျုံပြန်ထုတ်ပါတယ်ပြန်ထုတ်တာမှုပြည့်ဖြစ်သွားတဲ့အတွက်ကျွန်တော်တို့ရှိနေပါပါပြန်တင်ရပါတယ်ကိုအောင်မန်းဆန်းမှာဆိုတော့90ရာတတုနောက်တစ်ခါကိုဇော်ကြီးက71 81ယောက်71ယောက်မှာကျွန်တော်အလုံး81ယောက်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကြီးမြန်မာကွန်ရက်နဲ့ဒီဘိတ်ဆွေရှိနေပြီကျွန်တော်ပူပေါင်းပါပါတင်ရပါတယ်ဒါပရမင်းနဲ့တရားရင်က71ယောက်အမကပေးထားတာဝင်းရံပြည်သူတွေကျောင်းသားနဲ့ရောက်တော့ပါပါတယ်အဲ့ဒါတွေကဂျုံပြောင်းသွားပြီးတော့ဒီဒေဗရတာဝါရီကိုရောက်လာတဲ့အမကအစ်ပြန်လျှောက်ပြီးပြန်အမကလျှောက်လာပြန်လောက်ရပါတယ်အမကတခါတည်းပြေးတော့ကျွန်တော်တို့နောက်ထပ်အဝေးရင်တက်တောင်းက73ယောက်နဲ့ဒီအသက်မပြည့်သေးတဲ့ကလေးတစ်ယောက်အတွက်ကျွန်တော်တို့အားမကလျှောက်တာဖြတ်ပြင်ပါလေအဲ့ဒါတော့စနေနေ့မှာကျွန်တော်တို့ထောက်ထားအပြည့်စုံနဲ့ပြန်တင်ရပါမယ်
ဝရမ်းပြေចောင်းသား၃ဦးတို့ကိုအမှုကပိတ်သိမ်းလိုက်ပေမဲ့သူတို့ကိုပြန်ပြီးဖမ်းမိတဲ့အချိန်မှာပြန်ပြီးတော့အမှုတင်မဲ့အခြေအနေကလည်းရှိနေသေးတာဖြစ်ပါတယ
်။အမှုကတော့တက်တည်ရ43ဟောင်းရှိတယ်။တက်တည်43ဟောင်းရှိတဲ့အခါကျတော့တစ်ချိန်တစ်ပတ်ကိုတစ်ချိန်စစ်မှာပေါ့နော်။အင်္ဂါတန်းကျတော့စစ်မှာဖြစ်တဲ့တည်း။ဟိုလိုလိုနဲ့တော့ပြီးသွားမယ်လို့ကျွန်တော်တို့ယူဆတယ်မရပါဘူး
။ဟုတ်ရှင
်။မှန်ပါတယ်ခင်ဗျာ။တရေလူနဲ့တရေရသစ်စစ်များကိုစစ်ဆေးပြီးတဲ့နောက်မှာကျွန်တော်ဆွဲချက်တင်တစ်ဖက်ရှာဖက်ချက်ပေးရပါမယ်။အဲ့ဒီဘက်ကတရားရင်ကဆွဲချက်တင်တယ်အမိန့်ချပါတယ်။ဆွဲချက်မတင်နိုင်တဲ့လူတွေကိုတရေရှင်းပြပြီးတော့သူကြည့်ပြင်းချင်းမှုတာဝန်ရှိတယ်လို့ယူဆတဲ့လူတွေကိုကျွန်တော်ဆွဲချက်တင်မှာဖြစ်တာ။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ចောင်းသားတွေကိုနိုင်ငံတော်အချီညိုပြည့်စင်မှုအပါအဝင်ပုံမှန်၅ခုနဲ့တရားစွဲဆိုရုံးထုတ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းတရားလိုဘက်ကတင်ထားတဲ့တက်တည်43ဦးတို့ကိုစစ်ဆေးပြီးမှစွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ရမှာဖြစ်ပါတယ်။တရားလိုဘက်ကတင်ထားတဲ့တက်တည်43ဦးတို့ကိုတော့ဖမ်းဆီးခံចောင်းသားတွေရဲ့ရှေ့နေ9ဦးတို့ကစစ်ဆေးကြားနာကြမှာဖြစ်ပါတယ်။အမှုကိုလည်းတာယာဝတီတရားရုံးမှာတပတ်တခါကြားနာမှာဖြစ်တယ်လို့ရှင်းနေချီဦးသိန်းတန်းဦးကပြောပါတယ်။လက်ရှိတာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ចောင်းသားတွေကိုတော့ထောင်ထဲမှာရုပ်မြင်သံကြားကြည့်ရှုခွင့်နဲ့သတင်းစာကြားနဲ့ဖတ်ရှု권ရေလောင်းအိမ်သာသုံးဆွဲ권တွေပေးထားတယ်လို့ရှင်းနေချီကပြောပါတယ်။ဒါပေမဲ့လည်းဖမ်းဆီးခံចောင်းသားတွေရဲ့မိသားစုဝင်တွေကတော့ထောင်ထဲမှာလူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေစေလို့ပြောဆိုကြပါတယ်။ကျောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုတီဟာဝင်းတင်ရဲ့မိခင်ကတော့အခုလိုပြောပါတယ်
။ထောင်အာနာပိုင်းကဟိုကိုယ်နေဆက်လိုက်ပြီးဖြစ်တယ်ပေါ့။ဖြစ်တာတော့ရိုးရိုးတန်းတန်းမဖြစ်ဘဲလူရဲ့ဂုံတိတ်ခါပေါ့လူအခွင့်အရေးချိုးဖောက်ပြီးတော့အန်ဒါဝယ်ယာတွေခလေးတွေအတွင်းခံနေပါဟိုဟိုနိုင်ဒီနိုင်အဲ့လိုဖြစ်တယ်ပေါ့။အဲ့ဒါမျိုးကမဖြစ်တင်ဘူးနော်။လူအခွင့်အရေးချိုးဖောက်ခံနေရတယ်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတောင်းဆိုခဲ့ကြတဲ့ចောင်းသားတွေကိုမတ်လ10ရက်နေ့ကလေဗရန်မြို့မှာအာနာပိုင်တို့အကြမ်းဖက်ရိုက်နှက်ဖမ်းဆီးပြီးထိန်းသိမ်းထားတာဟာလေဒီကနေ့ဆိုရင်ရက်ပေါင်း90ကျော်သွားပြီဖြစ်ပါတယ်။သူတို့တောင်းဆိုခဲ့ကြတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်တွေကိုတော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ကအသီးသီးအတည်ပြုထားပေမဲ့လွှတ်တော်နှစ်ယောက်ကြားမှာကွာခြားချက်တွေကလည်းရှိနေသေးတာမို့လွှတ်တော်နှစ်ယောက်ပေါင်းပြည်ထောင်စုလွှတ်တော်မှာပြန်လည်ညှိနှိုင်းချဖို့လည်းရှိနေပါသေးရှင်။
တရားရီကျင်းထောင်မှာထိန်းသိမ်းခံထားရတဲ့ပညာရေးပြုပြင်ရေးတပိတ်ចောင်းသားတွေကိုဒီကနေ့ရုံးထုတ်စစ်ဆေးခဲ့တဲ့အခြေအနေကိုတော့မတ်သိန်ကြီးထိုက်စုံစမ်းတင်ပြသွားတာပါ။အခုတခါထိုင်းနိုင်ငံမှာလူသတ်မှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးရဲ့အခြေအနေကိုလည်းတစ်လှည့်ပြောပြပေးပါဦးမယ်။ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်လို့တရားခဏ်ဖြစ်ဆွဆွဲပြီးဖမ်းဆီးခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးရဲ့ DNA ကိုပြန်ပြီးတော့စစ်ဆေးဖို့ Cosmoe တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဒီအမှုသွားအမှုလာရဲ့အခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။လေကျွန်းလို့ခေါ်တဲ့ထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့ဆွဆွဲခံထားရသူမြန်မာနိုင်ငံသားနှစ်ဦးကိုဖမ်းဆီးပြီးရုံးတင်စစ်ဆေးရာကနေဧပြီလ30ရက်နေ့မှာတော့ပြန်လည်ရုံးထုတ်စစ်ဆေးခဲ့တာပါဆွဆွဲခံထားရတဲ့သူတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေတောင်းဆိုထားတဲ့အချက်တွေကတရားခဏ2ဦးကို DNA ပြန်လည်စစ်ဆေးခွင့်ပြုကြောင်းတရားရုံးကနေဆုံးဖြတ်ချက်ချခဲ့တယ်ဆိုပြီးမြန်မာတန်ရုံးကဥဆောင်ဖွဲ့စည်းပေးထားတဲ့အထူးစုံစမ်းရေးကော်မတီကတာဝန်ရှိသူဦးကျော်တောင်းကဆိုပါတယ
်ဟို DNA စစ်ဆေးထားတာကိုနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့အဖြစ်ရှိခွင့်ပြုပါလို့လျှောက်ထားတာကိုညနေပိုင်းမှာပြည်သားလွတ်လွတ်လပ်လပ်ပြန်နေစစ်ဆေးမှုကိုပြန်ပြီးတော့ပြန်လို့ပြည်သားပေါ်ထွန်းနိုင်တယ်ဆိုပြီးတော့တရားရုံးအားဖြင့်ဆက်ကွက်ချေချတယ်ပေါ့ဒီတခ
ါလက်ကျော်မှုဖြစ်ပွားပြီးစဉ်တုန်းကတော့ရဲတွေဘက်ကဆွဆွဲချက်တွေထဲမှာတေဆုံးသူတွေရဲ့ခန္ဓာကိုယ်မှာမြန်မာနိုင်ငံသားတဦးရဲ့ DNA မျိုးရိုးဗီဇတွေတူတာတွေကိုတွေ့ရှိရတယ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတရားခဏ်နေဘက်ကနေလိုက်ပါဆောင်ရွက်ပေးနေသူတွေကမေးခွန်းထုတ်ခဲ့တဲ့အကြောင်းကိုလည်းဦးကျော်တောင်းကဆက်ပြောပြပါတယ
်အဲ့ဒီသူတို့ဆွဆွဲထားတဲ့ DNA ဒီနံပါတ်၁ဒေတုံးကဗေရှင်ကယူထားတဲ့ DNA လေပရိသီကယူထားတဲ့ DNA လေဗေရင်းနဲ့ယူထားတဲ့ DNA လေအဲ့ဒီ DNA ယူတဲ့ကကျွန်းကျင်သူကဘယ်သူပါလဲသိစီးထားတဲ့လူကဘယ်သူသိစီးထားတယ်သူတို့စီက DNA ယူပါတယ်လို့ပါချင်မှရတာဘယ်လိုပြုသူလဲဆိုတော့အင်္ဂါရ3ခုပါဘို့ရေးကနေပြီးတော့ယူနေမရဘူးနံပါတ်1ကျွန်းကျင်တဲ့လူတွေအဲ့ဒီ DNA ကိုမှတ်တမ်းနေဖို့တစ်ခွက်တစ်ခွက်လိုတယ်နံပါတ်3အဲ့ဒီ DNA ကိုတကယ်ကိုကျွန်းကျင်တဲ့အဖွဲ့အစည်းတစ်ခုကသိမ်းထားဖို့လိုသေးတယ်ဟိုကျွန်တော်တို့ကဒီဟိုကျွန်တော်တို့ဘက်ကမဖြစ်နိုင်ဘူးဖြစ်နိုင်ရှေမရှိဘူးဆိုတာတွေကိုတင်ပြထားတယ်အဲ့ဒါကိုပြောကျွန်တော်တို့ထပ်ပြီးတော့မှဒီစောစောကကျွန်တော်ပြောဆိုတော့အသေးစိတ်ကျွန်တော်တို့ဟိုဒီပြောတဲ့ DNA ကဘလောက်မှန်ကန်မှုရှိတယ်ဘလောက်စိတ်ချမှုရှိတယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့ကထပ်ပြီးတော့မှတရားဥပဒေကိုကြည့်ကြရအောင်ပါ
ဒီနေ့ကျွန်တော်တို့ကလေကျောမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအနေနဲ့တရားခဏနေဖြစ်ဆွဆွဲခံနေရမှုတွေကိုထိုင်းရှင်းတွေနဲ့ပေါင်းပြီးတရားရုံးမှာခုခံခြေပမှုတွေဆက်လုပ်ဖို့အတွက်က ရေရှည်လုံဆောင်ရမယ်လုပ်ငန်းတွေဖြစ်တဲ့ဆိုပြီးပြောပါရယ်အစပိုင်းမှာမြန်မာတန်ရုံးဘက်ကနေဖြစ်ဖြစ်စီစီဆောင်ရွက်ပေးတာတွေရှိခဲ့ပေမဲ့လိုက်ပါဆောင်ရွက်တဲ့အခါမှာကုန်ကြတဲ့ငွေကြေးအခက်အခဲတွေတရားခံဘက်ကနေလိုက်ပါတက်တည်ထွက်ပေးမဲ့တက်တည်နေတဲ့ပတ်သက်လို့ဆောင်ရွက်မှုတွေဟာနောက်ပိုင်းမှာအားနည်းမှုတွေရှိလာတယ်ဆိုပြီးဥကြောတောင်းကဆက်ပြောပြပါရယ်ဒီအတွက်အခုဆိုရင်သ ပြည်သူတွေကိုလူသတ်မှုတွေကိုအကြမ်းဖက်ဖြိုးခွင်းပေးဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဆက်ပြောပြပါရစေ။လက်ကျွန်းလူသတ်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူသတ်မှုမဒိမှု တရားမဝင်ဝင်ရမှုစတဲ့အမှုခွန်မှုနဲ့ဆွဆွဲထားပေမဲ့မြန်မာလူငယ်နှစ်ဦးကတော့စစ်ဆေးမေးမြန်းစဉ်အတွင်းနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ဝန်ခံခဲ့ရကြောင်းသူတို့ဟာလူသတ်မှုနဲ့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပါတယ်ရှင်။ထိုင်းနိုင်ငံမှာဒီတရားမဝင်ရွှေ့ပြောင်းလုပ်သမားမြန်မာနှစ်ဦးရဲ့ဒီလူသတ်မှုနဲ့ဆွဆွဲခံထားရတဲ့အခြေအနေကိုတော့အမအေးမှာကပြောပြပေးသွားတာပါရှ
သတင်းတွေတောင်းယူလို့ရဲဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကဆက်သွယ်လို့ရင်တော့ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုနားဆင်နေတဲ့ကြာသာပတေးနေ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးပါလိမ့်မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ရဲကထိမ့်သိမ်းထားစဉ်လူငယ်လူမဲအမျိုးသားတူတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးဗယ်ဒီမျိုးမျိုးမှာဆန္ဒပြမှုတွေထပ်ပြီးလှုပ်ခဲ့ကြပေမဲ့ဒီဗုဒ္ဓဘူးနဲ့ဆန္ဒပြပွဲဟာငြင်းငြင်းချမ်းချမ်းနဲ့ပဲပြီးဆုံးသွားပါတယ်။ဒီသတင်းပတ်အစောပိုင်းကဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့နောက်မှာမြို့ကန်တွေအတွက်ညမထွက်ရအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။မနေ့ကဗယ်ဒီမိုးပြန်ဝါရှင်တန် DC ဘော့စတန်နဲ့နယူးယောက်မြို့ကြီးတွေမှာလည်းဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးနယူးယောက်ကမန်ဟတန် Union Square မှာတော့လမ်းတွေကိုပိတ်ဆို့ဆန္ဒပြသူ60လောက်ကိုရဲတွေကဖမ်းဆီးခဲ့တာပါ။ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံရဲ့လုပ်ရတဲ့ပတ်သက်ပြီးအတော့ကိုစိတ်မကောင်းဖြစ်ရာကြောင့်အမေရိကန်လွှတ်တော်မှပြောကြားတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မိန့်ခွန်းကိုကြိုဆိုကြောင်းအမေရိကန်ဒုသမရဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။မစ္စတာအာဘေဟာအာရှအိန္ဒိယချင်းနိုင်ငံတွေပေါ်မှာဂျပန်ကကိုယ်စီချင်းစာမိတယ်ဆိုတော့သူ့ရဲ့ပြောဆိုချက်ကိုအကြိုက်ဆုံးဖြစ်ကြောင်းဂျိုးဘိုင်ဒန်ကပြောပါတယ်။ဒီသူလွတ်တော်ဥက္ကဋ္ဌသူရဦးရှင်မဟာဝါရှင်တန် DC ကိုရောက်နေစဉ်တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနားရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှင်မဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးလွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။နီပေါ်မှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အားပြင်းငနေတန်းကြောင့်တည်ဆုံးခဲ့သူအရေအတွက်ဟာ9500ရှိနီးပါးရှိသွားပြီလို့အစိုးရအရာရှိတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ကယ်ဆယ်ရေးလှုပ်သားတွေကအပျက်စီးပုံများကပိတ်မိသူကိုကယ်ဆယ်ဖို့လှုပ်တင်ကြပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေပြီးခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.